အီရန်ကသူ့ရဲ့ခင်မီနျူကလီးယားဗဟိုခွာအား၃ဆက်တွင်မှယူရေနီယံဓာတ်ငွေ့သွင်းဖို့စားလုပ်နေပြီလို့အီရန်နုမြူဆိုင်းအေဂျင်စီကစနေနေ့မှာပြောကြားလိုက်တာကြောင့်အီရန်ဟာကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့အီရန်ကြား2015ကရရှိထားတဲ့နျူကလီးယားသဘောတူညီချက်ကိုတတိယအကြိမ်မြောက်ချိုးဖောက်လိုက်တာဖြစ်ပါတယ်။ဒါ့အပြင်ဒါအီရန်ကယင်နန်ဒီနင်းမောနောက်တပ်တစ်စင်းကိုဖမ်းဆီးလိုက်တယ်လို့အာရဗ်သတင်းတွေမှာဖော်ပြနေချိန်မှာအခုလိုထုတ်ပြောလိုက်တာဖြစ်တာကြောင့်လဲခိုင်ရိုက VOA သတင်းတောက် Edward Yeranian ပြပတဲ့သတင်းမှာကိုတော့ဒေါခင်မျိုးသက်ပြောပြမှာပါ။အ
ီရန်ရဲ့အခုလိုရန်လိုတဲ့လှုပ်ဆောင်မှုတွေကြောင့်အနောက်နိုင်ငံတွေနဲ့ရောသူ့ရဲ့အင်းနီချင်းအာရဗ်နိုင်ငံတွေနဲ့ပါတင်းမာမှုတွေထပ်ပြီးတိုးလာစေပါတယ်။ဂျီဘရော့တာကနေပြန်ပြီးလွှတ်ပေးလိုက်တဲ့အီရန်ရင်းနှင်းတင်တန်ပေါ် Syria စစ်ကမ်း Tartarus ကိုရောက်သွားချိန်မှာပဲပင်လယ်ခွေ့ဒေသမှာအီရန်ကစရုပ်ထမြောက်ရင်းနှင်းတင်တင်မောတစင်းကိုဖမ်းဆီးလိုက်တယ်လို့အာရဗ်သတင်းမှာကြေညာခဲ့တာပါ။တချိန်တည်းမှာပဲအီရန်အနုမြူဆိုင်အေဂျင်စီပြောခွင့်ရဘာရုစ်ကာမောဗန်ဒီကလည်းအီရန်ရဲ့နျူကလ িয়ার လုံဆောင်မှုတွေကိုအခုလိုကြေညာခဲ့ပါတယ်
။ဗန်ဒီကစဒီဟန်ဂျီရစ်စီမရှင်
အီရန်ဟာသူ့ရဲ့နောက်ဆုံးပေါ်အနုမြူဗဟိုခွာသုံးဆက်မှာယူရေနီယံထက်တွေတွန်းဖို့လုပ်နေပြီလို့ပါရှန်ဘာသာနဲ့ပြောတော့တာပါ။ဒါဟာဗြိတိန်ပြင်သစ်ဂျာမနီတရုတ်ရုရှားအမေရိကန်တို့နဲ့2015ခုနှစ်ခေတ်ကရထားတဲ့နျူကလ িয়ার သဘောတူညီချက်ကိုတက်ပြတ်အချိန်ကြောင့်ချိုးဖောက်လိုက်တာလည်းဖြစ်ပါတယ်။အမေရိကန်ကတော့2018မေလထဲမှာစာချုပ်ကနေနှုတ်ထွက်ခဲ့တာပါ။တကယ်လို့အနောက်နိုင်ငံတွေကအီရန်ပေါ်မှာအရေးယူဒဏ်ခတ်မှုတွေလျှော့ချမယ်ဆိုရဲသူတို့ရဲ့ကလေးအတိုင်းလုပ်ရင်အီရန်ဘက်က JCPOA စာချုပ်အတိုင်းလိုက်နာဖို့အတွက်ပြန်ပြီးလုပ်နိုင်ကြောင်းဒါပေမဲ့အခုဒီလိုဖြစ်လာဖို့ပိုခက်ခဲလာတဲ့အတွက်အီရန်ကရှေ့တိုးလှုပ်ဆောင်ရကြောင်းတဟေရန်မှာထင်ပါတဲ့သတင်းစာရှင်းလင်းပွဲမှာကမောဗန်ဒီကပြောပါတယ်။ဒါအပြင် EU ဥရောပသမဂ္ဂနိုင်ငံတွေအနေနဲ့သူတို့အတွက်အချိန်တိတ်မရှိတော့ဘူးဆိုတော့ကိုနားလည်ရင်တော့လှုပ်ဆောင်ရှိတာကိုအမြန်လှုပ်ပေးဖို့လည်းတိုက်တွန်းခဲ့တာပါ။ပြင်သစ်နိုင်ငံကိုရောက်နေတဲ့ American ကာကွယ်ဝင်ကြီး Mark Esper ကတော့အီရန်ဟာနျူကလ িয়ার စာချုပ်ကိုချိုးဖောက်နေတာနှစ်ပေါင်းများစွာရှိနေပြီဖြစ်တဲ့အတွက်အခုလိုအီရန်ဘက်က2015သဘောတူစာချုပ်ကိုချိုးဖောက်မယ်ဆိုတဲ့ကြေညာချက်ဟာအမေရိကန်အတွက်အဆမ်းမဟုတ်ကြောင်းစနေနေ့ပြင်သစ်ကာကွယ်ဝင်ကြီးနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကမောဗန်ဒီကအီရန်အနေနဲ့ယူရေနီယံတန့်စင်မှုကို20ရာခိုင်နှုန်းတန့်စင်ဖို့အတွက်လှုပ်ဆောင်မှာဖြစ်တယ်လို့လာမယ့်လတွေအတွင်းမှာပဲထုတ်လုပ်မှုကိုလည်းတဖြည်းဖြည်းတိုးမြှင့်သွားမယ်လို့ပြောခဲ့တာပါ။ဘေရုတ်အမေရိကန်တက္ကသိုလ်ကနိုင်ငံရေးသိပ္ပံဘာသာရပ်သင်ကြားသူဟီတာခါဆန်းကတော့အီရန်ကအခုလိုနျူကလ িয়ার တပ်ဆင်မှုတွေတိုးပြီးလှုပ်လာတာဟာအပေးယူညှိနှိုင်းမှုတွေလှုပ်ထင်တဲ့သဘောကပိုးပြီးများနေတယ်လို့ပြောပါတယ
်။ Iran is still very much interested.
အီရန်ဟာအနောက်နိုင်ငံတွေအထူးသဖြင့်ဥရောပနိုင်ငံတွေနဲ့စံတမန်ရေးအရာစည်းစပ်ညှိနှိုင်းဖို့စိတ်အားထက်သန်နေကြပါနျူကလ িয়ার တပ်ဆင်မှုအတွက်ကန့်သတ်ချက်တွေအားလုံးကိုသူတို့ဖျက်ပစ်မယ်လို့ကြေညာတဲ့အတိုင်းတကယ်လှုပ်လိမ့်မယ်လို့လည်းကျွန်တော်မထင်ပါဘူး။
အမေရိကန်ကာကွယ်ဝင်ကြီးနဲ့ပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ရမှာပြင်သစ်ကာကွယ်ဝင်ကြီးပါလီကပြင်သစ်အနေနဲ့2015နျူကလ িয়ার သဘောတူညီချက်ကိုအီရန်ဘက်ကအပြည့်အဝလေးစားလာအောင်ဆက်လုပ်မှာဖြစ်ကြောင်းပြောပါတယ်။ဒါအပြင်ပင်လယ်ခွေ့ဒေသရေချောင်းသွားလာရေးလုံခြုံစိတ်ချဖို့အတွက်အမေရိကန်ဘက်ကပုံမပူပေါင်းဆောင်ရွက်ဖို့လည်းပန်ကြားခဲ့တာပါ။ပင်လယ်ခွေ့ဒေသမှာသွားလာတဲ့ရေချောင်းလိုင်းတွေကိုကာကွယ်ရေးအတွက်အမေရိကန်စစ်တပ်ရဲ့လှုပ်ဆောင်မှုမှာလည်းပြင်သစ်ကပါဝင်ဆောင်ရွက်မှုမရှိပါဘူး။